ဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဘန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့Don't think we while only you know to take it to the mind we are shining really good to die do do die the dia che wa bo ya
ဒါပလေးဆွေးရမယ်စီတီမြန်လင်းညတောတာရှင်များကိုဒါရလာပတဲ့နေ့လေးဖြစ်ပါစေလို့နှုတ်ဆက်တာလိုက်ပါတယ်တောတာရှင်များခင်ဗျာဒုတာပလေးဆွေးနွေးမယ်ဆိုတဲ့အစီအစဉ်လေးမှာကျွန်တော်ဆိုင်မွန်နဲ့
ကျွန်တော်ထူးထူးတို့က
ကာယအကောင်ဆုံးစွမ်းဆောင်နိုင်ခြင်းဆိုတဲ့အကြောင်းရင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာတောတာရှင်များခင်ဗျာငါးသားသမားတွေဟာသူတို့ရဲ့ခန္ဓာကိုယ်ကိုမာရသွန်ပြည့်ဝစပိန်စီပြိုင်ပွဲတွေမှာကောင်းမွန်တဲ့ဆုတွေရရှိဖို့အတွက်တွန်းအားပေးရမှာရေကအလွန်ရေးပါပါတယ်ခင်ဗျာ
ဟာဘတ်တက္ကသိုလ်ရှိကျမရေးကြောင်းမှာစတဲ့မှုတစ်ခုပြုလုပ်ခဲ့ပါတယ်ပထမတစ်ခုကိုရေမတောက်စေဘဲဒုတိယအုပ်စုကိုရေကြိုက်တော့တောက်စေပါတယ်တတိယအုပ်စုကိုတော့သူတို့တောက်ချင်တဲ့ပမာဏထက်သုံးဖို့တပုံပို့ပြီးတော့တောက်ခိုင်းပါတယ်ရေတောက်ပြီးတော့မှအားလုံးကိုလက်ကျင့်ခံလုပ်ခိုင်းပါတယ
်လိလမှုတွေရရေမတောက်ဘဲကိုကရလက်ကျင့်ခံလုပ်သူတစုတို့ရဲ့ခန္ဓာကိုယ်ပူချိန်က3နာရီ5နာရီအတွင်းခြေကုံလက်ပန်းကျတဲ့အထိ102ဒီဂရီဖာရန်ဟိုက်အထိတက်သွားပါတယ်။ရေကိုစိတ်တိုင်းချတောက်ပြီးကိုယ်ကလက်ကျင်ခံလုပ်သူတစုဟာခြေကုံလက်ပန်းကျတဲ့အထိ6နာရီကြာလက်ကျင်ခံပြုလုပ်နိုင်ခဲ့ပါတယ်
။တတိယအဖွဲ့ကတော့ရေကိုစိတ်ကြိုက်တောက်တာထက်3ပိုင်းတစ်ပိုင်းပိုပြီးတောက်ခိုင်းပါတယ်။သူတို့အဖွဲ့ကိုယ်ကလက်ကျင်ခံလုပ်တဲ့အခါမှာခန္ဓာကိုယ်ပူချိန်101ဒီဂရီဖာရန်ဟိုက်အထိမတက်တာကိုတွေ့ရပါတယ်။လေကြီးခန်းကို9နိုင်ကြာတိတိုင်အောင်ပင်မနှဲ့နေမှုရှိပဲဆက်ပြီးတော့လုတ်နိုင်ပါသေးတယ်
။သောတာရှင်များခင်ဗျာဟီလရီဆိုတဲ့တပည့်သမားဟာအီရတ်တောင်ထိပ်ကိုအမင်းစွာတက်နိုင်ခဲ့တာကတောင်ထိပ်မှာနေတဲ့အချိန်မှာရေကိုများစွာတောက်တဲ့အတွက်ဖြစ်ပါတယ်။ရေတောက်တဲ့အတွက်ဟီလရီကိုကမ္ဘာတောင်ထိပ်ကိုရောက်ဖို့များစွာအကူအညီပေးခဲ့ပါတယ်
။ဟုတ်ပါတယ်။အီရတ်တောင်ထိပ်ကိုမတက်နိုင်ခဲ့တဲ့မှတ်တမ်းတွေကိုလေ့လာတဲ့အခါရေလုံလုံလောက်လောက်မရတဲ့အဓိကအချက်တစ်ခုဖြစ်ကြောင်းတွေ့ရပါတယ်။ဟီလရီအနေနဲ့သူရဲ့အဖွဲ့ကိုရေတိုးပြီးတောက်မတော့တေချာစွာဆစ်ဆီပြီးမှတောင်းတက်ခိုင်းခဲ့ပါတယ်။ဒီအခါသူတို့အောင်ပွဲဝင်အနိုင်ရခဲ့ကြပါတယ်။သူတို့ဟာကဘာပေါ်ရှိအမြင့်ဆုံးတောင်ထိပ်ကိုရောက်ခဲ့တဲ့ပထမဆုံးအဖွဲ့ဖြစ်ပါတယ်
။သောတာရှင်များခင်ဗျာ၊ရေကထူးခြားမှုကိုဖြစ်စေပါတယ်။ကျွန်တော်တို့အုံနောက်မှာရှိတဲ့အုံနောက်ဆဲ10ကနေ73ဘီလီယံတဲ့ဆဲတွေရဲ့90ရာခိုင်နှုန်းကရေနဲ့ဖွဲ့စည်းထားပါတယ်။ရေခန်း6တဲ့အုံနောက်ကစည်းဒီခန်းချောက်ပုံနဲ့တူပါတယ်ရေခန်းချောက်တဲ့အုံနောက်မှာအာယုံကျော်ဆဲများဆိုအလုံးမလုံးနိုင်ပါဘူးရေခန်းချောက်တာကကျွန်တော်တို့ရဲ့စိတ်အခြေအနေကိုထိခိုက်စေပြီးတော့စိတ်တက်ကြရာတို့ကိုပူဆိုးစေပါတယ်ဒါကြောင့်ကျန်းမာတဲ့အုံနောက်ကိုလိုအပ်ပါတယ
်မျောလေးချင်းတန်တော်တာရှင်တို့အနေနဲ့အတ္တိတရားနဲ့အတူကြည်လင်တဲ့အတွေးမြင်ရရှိဖို့ရေကိုလုံလောက်စွာတောက်သုံးကြပါစို
တောင်းကြပါစို့။ခေါင်းမုန်နဲ့ရှိတော်မူသောမေတ္တာတော်ရှင်ပါဗျာ။ယနေ့ကရောရှင်နှုတ်ကပတ်တရားတော်မြတ်ကိုဆက်လက်လေ့လာမယ့်အချိန်နာရီကိုရောက်ရှိလာပြန်တဲ့အတွက်ကရောရှင်ဘုရားကိုထူးပဲကျေးဇူးတင်လာပါ၏။သာသမီတို့လေ့လာသွားတဲ့နှုတ်ကပတ်တော်ကိုကျမ်းနာခြင်းအဖြစ်တရားစီတိုင်းအတွက်ဝိညာဉ်ကွန်အားဖြစ်စေတော်မူပါဗျာ။သာသမီတို့ဒီအလုံးမအပြည့်များလာသောပုရုဇဉ်လူသားများဖြစ်ကြပါ၏။နေ့စဉ်နေ့မြတ်ကိုရရှင်ပြောက်ကာယကံဝစီကံမနောကံအဖြစ်ပြင့်မာလည်းရှိကြပါ၏ထို့ကြောင့်ကိုရရှင်ပြားအသွေးတို့အဖြစ်သာသမီတို့အပြစ်ဒုစရအားလုံးကိုရရှင်ခြေဖြဲ့ပေးပြီးမိုးပွင့်ကဲ့သို့ပြန်လေဖြူစင်စေတော်မူပါဖသာသမီတို့နောင်တနှလုံးသားနှင့်ကိုရရှင်ထံသို့တိုးဝင်ချီးကပ်ခြင်းကိုကိုရရှင်ပြားလက်ခံတော်မူပါသာသမီတို့၏အသက်တာ၌လိုအပ်တဲ့ကျမ်းမာခြင်းပျော်ရွှင်ခြင်းညီသက်ခြင်းဝမ်းမြောက်ခြင်းဆုကျေးဇူးကောင်းကြီးမင်္ဂလာအပြားပြားကိုလည်းကိုရရှင်ဖျားကျွယ်ဝစွာသွန်လုံးချပေးလေကိုရရှင်ဖျားနှင့်နေ့စဉ်နေ့တိုင်းပုံမှု၍နိကတ်စွာအသက်ရှင်သွားလာလှုပ်ရှားနိုင်သောသာသမီများအသည်းသည်ဖြစ်စေနိုင်ကြပါမည်အကြောင်းကယ်တင်ရှင်ဂရုတော်မြတ်တိုင်းမကြမီဒီကမ္ဘာလောကသို့ပြန်ကြွလာတဲ့နေ့ရက်မှာကိုရရှင်အသိစိတ်နဲ့ပါဝင်ခွင့်ကိုရရှိလေကိုယ်တော်ရှင်ပြည့်မြတ်ထာဝရတဲ့ကိုရောက်တန်ရရှိဆန်းစားနိုင်ကြပါမည်ကြောင်းတပါးသီတို့တော်ကဲ့တင်ပိုင်ရှင်ခရစ်တော်ဘုရား၏မဟာနာမတော်မြတ်ကိုအမိပြုလျက်အလွန်ယုတ်တယ်လေးမြတ်ခြင်းများစွာဖြင့်တောင်းလျှောက်သနာခံကြပါ၏အာမင်မြောလင်းချင်းတန်ရေဒီယိုနားတော်သားဆင်နေကြတဲ့ဓမ္မမိတ်ဆွေညီကိုမောင်တို့မှအားလုံးကိုမင်္ဂလာပါလို့ရှိဥစွာနှုတ်ခွန်းဆက်သလိုက်ပါတယ်ဒီနေ့တပါဆက်လက်ပြီးတော့ယေရှုနဲ့တူရဆိုတဲ့တရားဒေသနာများထက်ကတိတ်ဆိတ်စွာမပြတ်ဆုတောင်းပါဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးဆက်လက်လေ့လာသွားကြပါစို့။ရာဇဝင်ကျောက်ပထမဆုံးခန်းကြီး16အငယ်10နဲ့17မှာဘလို့ဖော်ပြထားသလဲဆိုတော့တန်ရှင်သောနာမတော်၌ဝါကြွားဝမ်းမြောက်ကြလော့။ထာဝရဘုရားကိုရှာသောသူတို့သည်စိတ်နှလုံးရွှေ့လန်းကြစေ။ထာဝရဘုရားနှင့်တကူတော်ကိုရှာကြလော့။မျက်နာတော်ကိုအစင်မပြတ်ရှာကြလောဆိုပြီးတော့ပေါ်ပြထားပါတယ်မိတ်ဆွေတို့တခါတလေကျွန်တော်တို့ရဲ့အသက်တာမှာဆူတောင်းခြင်းအတိတ်ပဲကိုနားလည်တင်သလောက်နားမလည်ကြသေးတာကိုတွေ့ရပါတယ်ကျွန်တော်တို့ရဲ့ဆူတောင်းချက်တရားဆိုရင်ဘုရားသခင်မတိတဲ့အရာကိုဘုရားသခင်ကိုအကြောင်းကြားခြင်းမဟုတ်ပါဘူးမိတ်ဆွေတို့တခါလေကျွန်တော်ရင်ထဲမှာခံစားနေရတဲ့အရာကိုဘုရားရှင်မတိပါဘူးဒါကြောင့်ဘုရားရှင်ကိုထုတ်ဖော်ပြီးတော့ပြောမှဘုရားရှင်အတိမာပါဆိုပြီးတော့ဘုရားရှင်ကိုအကြောင်းကြားခြင်းမဟုတ်ပါဘူးမိတ်ဆွေတို့ကိုရောဘုရားကကျွန်တော်တို့ရဲ့လှုပ်ဝက်ချက်မှန်သမျှအားလုံးကိုသိနာလေတဲ့ဘုရားဖြစ်ပါတယ်ကျွန်တော်တို့ရဲ့ဆုတောင်းချက်တရားရှည်ဖို့လည်းမလိုပါဘူးရှည်ရှည်ဝေဝေဆုတောင်းစရာလည်းမလိုပါဘူးကြည်ကြည်ဆုတောင်းမှုလည်းမလိုပါဘူးမိတ်ဆွေတို့ဘုရားရှင်ကိုကျွန်တော်တို့စပီကာတွေအမ်နီလောစပီကာတွေနဲ့အကျဉ်းကြီးဆုတောင်းမှုလည်းမလိုအပ်ပါဘူးမိတ်ဆွေတို့အတွင်းစိတ်သဘောထားကိုကိုရရှင်ဘုရားအားလုံးသိမြင်ပြီးသားဖြစ်ပါတယ်ကျွန်တော်တို့ဟာဆိုလို့ရှိရင်လူမရှိပဲတိတ်ဆိတ်လျှို့ဝှက်တဲ့နေရာမှာဆုတောင်းနေကောင်းဆုတောင်းနေပါလိမ့်မယ်လျှို့ဝှက်တဲ့နေရာကိုသိမြင်တဲ့ဘုရားသခင်ကကြားပြီးတော့ကျွန်တော်တို့ကိုပွင့်လင်းစွာအပြည့်ပေးပြီးတော့အကျိုးကိုခံစားစီမှာဖြစ်ပါတယ်မိတ်ဆွေတို့ကျွန်တော်တို့ဟာဘုရားရှင်ထံမှာဆုတောင်းတဲ့အခါမှာကျွန်တော်တို့ရဲ့ယုံညံ့အားနည်းချက်အပေါင်းတွေကိုပေါ်ပြဖို့အရေးကြီးပါတယ်မိမိကိုယုံညံ့သူအပြစ်သားလို့မမြင်နဲ့မခံစားရတဲ့သူပါဆိုလို့ရှိရင်သူတော်ကောင်းရောင်ဆောင်တဲ့သူဖြစ်ပြီးတော့ကြောင်သူတော်ရဲ့ဆုတောင်းချက်များပဲဖြစ်လာပါလိမ့်မယ်။ဘုရားသခင်ကစိတ်နှလုံးကြေကွဲဝမ်းနည်းနေသူရဲ့ဆုတောင်းချက်တွေကိုလေးစားတယ်ဆိုတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့နှုတ်ကပတ်တမန်ကျမ်းစာတော်မြတ်ထဲမှာငါသည်မြင့်မြတ်တန့်ရှင်းသောအရာ၌နေ၏စိတ်နှင်းချသောသူနှင့်နှလုံးကြည်ကွဲသောသူတို့၏စိတ်ဝိညာဉ်အသက်ရှင်စေခြင်းကကြည်ကွဲနှင်းချသောစိတ်တော်ရှိသောသူတို့၌လည်းငါနေ၏ဆိုပြီးတော့ဟေရှာ야အနာဂတိကျမ်းခန်းကြီး59အငယ်15မှာဖော်ပြထားတာတွေ့ရပါတယ်မိတ်ဆွေတို့တခါတလေကျွန်တော်လူသားတွေကဘလို့ထင်ကြကြလဲဆိုတော့ကျွန်တော်တို့ရဲ့ဆုတောင်းချက်တွေကြောင့်ဘုရားရှင်ရဲ့စိတ်တော်တော်ပြောင်းလဲသွားမယ်ဆိုပြီးတော့ကျွန်တော်ယူဆပါတယ်အဲ့လိုယူဆပါတယ်မိတ်ဆွေတို့ဘုရားရှင်နဲ့ပေါင်းစည်းညီညွတ်စွာလှူဆောင်စီဖို့ပဲဖြစ်ပါတယ်။ဆုတောင်းခြင်းအရဆိုရှင်မိမိတာဝန်ကိုအစားထိုးတဲ့အရာလည်းမဟုတ်ပါဘူး။အကြောင်းထအောင်ဆုတောင်းခြင်းစိတ်အားကြီးစွာဆုတောင်းခြင်းတော့အရဆိုရှင်ဆယ်ဖို့တဖို့နေရာကိုလည်းမယူနိုင်ပါဘူးမိတ်ဆွေတို့။တခါလေဆုတောင်းပြီးတော့ဘုရားရှင်ထံမှာအလူငွေတော့ပေးဖို့မလိုတော့ဘူးလို့ကျွန်တော်အနေနဲ့ တချို့ယူဆကောင်းယူဆလိမ့်မယ်ဒီလိုမျိုးဆုတောင်းကြီးကိုလည်းလက်မခံပါဘူးဆုတောင်းကြီးအဖြစ်ဘုရားသခင်တန်တင်ရှိနေတဲ့အကျွေးတွေကိုလည်းပြန်မဆက်နိုင်ပါဘူးမိတ်ဆွေတို့ဆုတောင်းကြီးအောင်ဆိုရှင်ဘုရားရှင်ပေါ်မှာတင်နေတဲ့အကျွေးတွေကိုပြန်ဆက်ခြင်းလည်းမဟုတ်ပါဘူးဘုရားသခင်ထံမှာဆိုလို့ရှိရင်ဆုတောင်းပြီးတော့ရရှိတဲ့ခွန်အားဟာကျွန်တော်တို့ရဲ့တနေ့တာလုပ်ငန်းတောင်းကိုပြင်ဆင်ပေးပါလိမ့်မယ်နေ့တိုင်းစုံစမ်းနှုတ်ဆက်မှုကိုခံနေရတဲ့အတွက်ဆုတောင်းမှုရန်အတွက်နေ့တိုင်းလိုအပ်ပါတယ်မိတ်ဆွေတို့ယုံကြည်ခြင်းအဖြစ်ဘုရားသခင်တကူတော်မြတ်ကိုအာကုအသက်ရှင်နေထိုင်လှူဆောင်နိုင်မှုရန်အတွက်ကျွန်တော်တို့ရဲ့စိတ်အတွင်းမှာဖြစ်ပေါ်လာတဲ့လူရင်းဆန္ဒတွေဟာဆိုလို့ရှိရင်တိတ်ဆိတ်တဲ့ဆုတောင်းခြင်းအတွင်နဲ့ကောင်းကင်ဘုံကိုအစီမပြတ်ပို့ဆောင်ပေးနေရမှာဖြစ်ပါတယ်ကျွန်တော်တို့ဟာဘုရားရှင်နဲ့ဝေးဝေးနေဖို့လှူဆောင်တဲ့ပတ်ဝန်းကျင်မှာနေရတဲ့အခါမှာဘုရားရှင်ထံမှာအကူအညီနဲ့ခွန်အားတောင်းခံမှုဟာဆိုလို့ရှိရင်မလျော့ပါသွားစေဖို့အရေးကြီးပါတယ်များများဆုတောင်းမယ်ဆိုရင်ကျွန်တော်တို့များများဝိညာဉ်ခွန်အားရမှာပါ။နည်းနည်းဆုတောင်းမယ်ဆိုရင်တော့ဝိညာဉ်ခွန်အားနည်းနည်းပဲရမှာပါ။လုံးဝဆုမတောင်းဘူးဆိုရင်တော့ခွန်အားလုံးဝမရရှိနိုင်ပါဘူးမိတ်ဆွေတို့။ဆုမတောင်းမဲနေမယ်ဆိုရင်ဘုရားရှင်နဲ့ဝေးကွာစေတဲ့မာမာနတရားနဲ့အပြစ်ကိုတွေးဆောင်တဲ့စုံစမ်းနောက်ဆက်ခြင်းတကူကိုအောင်မြင်စွာနဲ့ဖြိုခွင်းနိုင်မှာမဟုတ်ပါဘူးမိတ်ဆွေတို့။တမန်တော်ရဲ့အလင်းတည်းဟူသောအသက်တာကိုသက်ရှင်စေတဲ့ကျေးဇူးတော်ဟာဆိုလို့ရှိရင်လက်ခံရယူတဲ့သူကိုအပြစ်ကိုခင်တွယ်တဲ့သဘောကိုဖော်ပြပါလိမ့်မယ်။အဲဒီယေရှုတော်အဖင်ဇာတိစိတ်သဘောကိုထိမ့်ပေးပါလိမ့်မယ်။ဇာရမဏတ်ကိုတားဆီးပွေရန်အတွက်အထက်မှလာတဲ့အင်အားစုနဲ့ကျွန်တော်တို့ရဲ့အာယုံကြောတိုင်းကိုအားဖြည့်ပေးရပါလိမ့်မယ်မိတ်ဆွေတို့။ဒီလိုမျိုးအောင်မြင်မှုဟာဆိုလို့ရှိရင်ခရစ်တော်ရဲ့ကောင်းမြတ်ခြင်းခရစ်တော်ရဲ့ကုသိုလ်တော်အဖြစ်ပဲရရှိနိုင်တယ်ဆိုတာဒီနေ့နှုတ်ကပတ်ကျမ်းစာအဖြစ်ကျွန်တော်တို့ကိုအားယူရပါတယ်မိတ်ဆွေတို့ဒါကြောင့်ဒီနေ့ကျွန်တော်တူးစီတူးစီရဲ့အသက်တာမှာဆိုလို့ရှိရင်ဆုတောင်းခြင်းအသက်တာဆိုလို့ရှိရင်အင်မတန်မှလိုအပ်ပါတယ်မိတ်ဆွေတို့ဖျားကိုရှာတဲ့အခါမှာကျွန်တော်တို့စိတ်နှလုံးရွှင်လန်းခြင်းအခွင့်ကိုရပါလိမ့်မယ်ဒါကြောင့်မလို့ထာဝရဖျားကိုအမြဲတမ်းမပြတ်ရှာဖွေကြပါဆိုပြီးတော့ရာဇဝင်ကျုပ်ပထမစာဆောင်ထဲမှာကျွန်တော်တို့ခွန်အားပေးထားသလိုကျွန်တော်တူးစီတူးစီရဲ့အသက်တာမှာနေ့စဉ်နေ့တိုင်းဘုရားရှင်ကိုရှာဖွေဖို့ရတဲ့အရေးကြီးပါတယ်ဘုရားကိုရှာဖွေတဲ့အနေအမှာလဲကျွန်တော်တို့တူးစီတူးစီဒီနေ့ကြားနာခဲ့ရတဲ့အတိုင်းပဲကျွန်တော်တို့တူးစီရဲ့အတွင်းစိတ်သဘောကိုဘုရားရှင်ကသိပြီးသားဖြစ်ပါတယ်ဒါကြောင့်ကျွန်တော်ဆုတောင်းတဲ့အခါမှာရှည်ရှည်ဝေးဝေးဆုတောင်းစရာလည်းမလိုပါဘူးကျွန်တော်တို့ရဲ့လှုပ်ဝဲချက်တွေကိုကျွန်တော်တို့ရဲ့ခံစားချက်တွေကိုဘုရားရှင်ကိုတင်ပြခြင်းလည်းမဟုတ်ပါဘူးမိတ်ဆွေတို့ကျွန်တော်တို့ဟာဆိုရင်ဘုရားရှင်ထံမှာနှိမ်ချတဲ့သဘောနဲ့တိုးဝင်ချီးကားပြီးတော့စိတ်နှလုံးကြည်ကွဲစွာနဲ့ဘုရားရှင်ထံမှာဆုတောင်းမှုအရေးကြီးပါတယ်မိတ်ဆွေတို့အဲလိုဆုတောင်းမယ်ဆိုရင်ဘုရားရှင်ကကျွန်တော်တို့လိုအပ်တဲ့တနည်းစားတနည်းစားခွန်အားကိုကျွန်တော်တို့ချပေးသွားပြီးတော့ကျွန်တော်တို့ရဲ့အသက်တာမှာဆိုလို့ရှိရင်အောင်မြင်ခြင်းအသက်တာနဲ့အရောက်တိုင်းလျှောက်လန်းသွားနိုင်ပါလိမ့်မယ်လို့ခွန်အားပေးဝင်မြရင်နဲ့ညီကုန်ချုပ်လိုက်ပါတယ်တယောက်စီတိုင်းပေါ်ဘုရားရှင်ထာမကျွေဝဆော်သောကောင်းကြီးမင်္ဂလာညီသက်ချင်းဝမ်းမြောက်ပျော်ရွှင်ချင်းချမ်းသာချင်းစုကျေးဇူးမင်္ဂလာအဖျားဖျားသူလုံးချပေးပါ
Lang lay shall င်းလင်းကျင်းတံမြောပိုင်းအစီအစဉ်ကိုဆက်လက်တင်လွင့်နေပါတယ်ခင်ဗျာသောတာရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျောလင့်ချင်းအသံမြန်မာပိုင်းစီစဉ်ကိုမျောလင့်ဆောင်စာနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပောင်းနဲ့ပြည့်စုံကြပါစေကွယ်တူလေးတူမလေးတို့ရေဒီနေ့တမကျန်းစာပုံမြင်လေးကဒေါ်လေးလလပြောပြမယ်မှတ်သားဖို့ရတမကျန်းစာပုံမြင်လေးကတော့ဖျားသခင်ကိုယုံကြည်သစ္စာရှိသူရဲ့ကောင်းကြီးမင်္ဂလာဆိုတဲ့ပုံမြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေဟိုးရှိရှိတုန်းကကဘာမြေကြီးပေါ်မှာစုံလင်ဖြောင်းမပြီးဖျားသခင်ကိုကြောက်ရွံ့ရိုသေယုံသာမကဘူးမကောင်းမှုကိုသတိနဲ့ရှောင်ကြည့်တဲ့ယောဘဆိုသူပုပ်ကိုကြီးတယောက်ရှိတဲ့ကွယ်စာရမဏဟာယောဘကိုဥစ္စာပစ္စည်းတွေသားသမီးတွေပျက်စီးဆုံးရှုံးအောင်ပြုလုပ်ပေမဲ့ယောဘဟာဖျားသခင်အပေါ်တစ္ဆာရှိမြဲရှိနေတဲ့ကွယ်ဒီအခါစာရမဏကမကျေနပ်ပဲဖျားသခင်ကိုလူဆိုတာအသက်ရှင်ပြီးနေနိုင်ရေးအတွက်မိမိရဲ့ပစ္စည်းဥစ္စာရှိသမျှကိုစွန့်လွတ်နိုင်မှာပါပဲတကယ်လို့ယောဘရဲ့ကိုယ်ခန္ဓာကိုထိခိုက်နာကျင်စေရင်သူဟာဖျားသခင်ကိုကျိန်ဆဲပါလိမ့်မယ်ဆိုပြီးရှောက်တဲ့ကွယ်ဖျားသခင်ကစာရမဏကိုယောဘကိုသင်ရဲ့လက်ထဲငါအပ်မယ်ဒါပေမဲ့သူ့အသက်ကိုရံမရှာရဘူးလို့မိန့်တော်မူလိုက်တယ်။စာရမဏဟာဖျားသခင်စီကထွက်ခွာသွားပြီးယောဘကိုစုံစမ်းနှောက်ယှက်တော်တာပဲတဲ့။ဘယ်လိုစုံစမ်းနှောက်ယှက်လဲခလေးတို့သိလား။ယောဘရဲ့ကိုယ်ခန္ဓာတစ်ခုလုံးမှာအနှစိမ့်တွေပေါက်စီတယ်။ယောဘဟာသူ့ရဲ့အနာတွေကိုချစ်ကုပ်ဖို့အိုးချမ်းကိုယူပြီးပြားထဲမှာထိုင်နေတဲ့ကွယ်။ယောဘရဲ့မိတ်ဆွေ၃ဦးဖြစ်တဲ့တေမာမြို့သားအေလိဖရှုအာပြီသားပိလထနဲ့နေမပြီသားဇောဖာတို့ဟာယောဘကိုတွေ့ပြီးနှစ်သိမ့်စကားပြောဖို့လာကြတယ်။တွေ့တဲ့အခါသူတို့အင်မတန်မှစိတ်မကောင်းဖြစ်ကြတာပေါ့။သူတို့ဟာခုနှစ်ရက်ပတ်လုံးနေရောညပါစကားမပြောဘဲယောဘနဲ့အတူမြေပေါ်မှာထိုင်နေကြတယ်တဲ့ကွယ်။နောက်ဆုံးတော့ယောဘဟာမနေနိုင်တော့ဘဲမိမိမွေးဖွားတဲ့နေ့ရက်ကိုငါမွေးဖွားရနေ့ရက်ဒီချိန်စာတင်ပါစေဆိုပြီးချိန်ဆတဲ့ကွယ်။ဒုက္ခဆင်းရဲရောက်နေတဲ့လူတွေဟာဘာဖြစ်လို့အသက်ရှင်ပြီးနေရပါသလဲဆိုပြီးငြင်းညူတဲ့ကွယ်ယောဘရဲ့မိတ်ဆွေတွေကသူခံရတဲ့ဒုက္ခဝေဒနာကိုဘာသာရေးအစဉ်အလာယူဆချက်အရာရှင်းပြကြတယ်သူတို့ကယောဘဟာမိမိရဲ့အဖြစ်ကြောင့်သာအဲ့ဒီဒုက္ခဝေဒနာကိုခံနေရကြောင်းတင်ပြကြတယ်ဒါပေမဲ့ယောဘကတော့သူဟာဖြောက်မတ်တဲ့လူဖြစ်တဲ့အတွက်အဲ့ဒီလောက်ပြင်းထန်တဲ့အပြစ်ဒဏ်ကိုမခံထိုက်ကြောင်းပြောတယ်ဖျားသခင်ဟာဘာဖြစ်လို့သူ့ကိုဒီအဖြစ်ဆိုးကိုခံစေတဲ့အကြောင်းကိုသူနားမလဲတဲ့အတွက်ဖျားသခင်ကိုရဲရဲဝံ့ဝံ့ပဲစောတကတက်တဲ့ကွယ်ယောဘဟာဖျားသခင်ကိုယုံကြည်ခြင်းမပြတ်ခဲ့ပါဘူးဒါပေမဲ့ဖျားသခင်ရှေ့မှာမျက်နာရပြီးသူတော်ကောင်းရဲ့ဂုဏ်တရားကိုပြန်ပြီးရလိုခြင်းနဲ့ဆန္ဒရှိတယ်ယောဘဟာဖျားသခင်ရဲ့ကြီးမြတ်တော်မူပြီးနက်နဲတဲ့ဉာဏ်ပညာရှိတော်မူကြောင်းကိုဝန်ခံပြီးတော့မိမိစိတ်လိုက်မှပါရံရံကာကာပြောဆိုမိခဲ့သမျှအတွက်နောင်တရတဲ့ကွယ်ဖျားသခင်ကယောဘရဲ့မိတ်ဆွေ၃ဦးကိုတင်းတို့ဟာငါရဲ့အကြောင်းကိုအမှန်တိုင်းငါရဲ့အစီကံကျွန်ယောဘလို့မပြောကြဘူးနွားလာဥတ္တဖ9កောင်နဲ့တိုးထီ9កောင်ကိုယောဘစီအခုယူဆောင်သွားပြီးတော့တင်းတို့အဖို့ရှစ်ကိုပူဇော်ကြပါယောဘဟာတင်းတို့အတွက်ဆုတောင်းလိုက်မယ်ငါဟာသူရဲ့ဆုတောင်းပတ္ထနာကိုနားညောင်းမှဖြစ်တဲ့အတွက်တင်တို့ကိုအဖြစ်နဲ့အလျောက်စီရင်မှာမဟုတ်တင်တို့ဟာငါရဲ့အကြောင်းကိုအမှန်တမ်းယောဘလို့မပြောခဲ့ကြဘူးဆိုပြီးမိန့်တော်မူတဲ့ကွယ်ယောဘရဲ့မိတ်ဆွေတွေဖြစ်တဲ့အေလိဖပိလဒနဲ့ဇောဖာတို့ဟာသူတို့ကိုဖျားသခင်မိန့်တော်မူတဲ့အတိုင်းဆောင်ရွက်ကြတဲ့အတွက်ထာဝရဖျားသခင်ကယောဘရဲ့ဆုတောင်းတံကိုနားညောင်းတော်မူတယ်ယောဘဟာသူ့မိတ်ဆွေ၃ဦးအတွက်ဆုတောင်းပြီးတဲ့အခါထာဝရဘုရားသခင်ဟာသူ့ကိုတဖန်ပြန်လဲကောင်းကြီးပေးတဲ့အတွက်အနှစိမ့်တွေပျောက်ပြီးနေကောင်းလာတယ်။ယခင်အချိန်ကထက်နဆရှိတဲ့ပစ္စည်းဥစ္စာတွေကိုပေးတော်မူတဲ့ကွယ်။ယောဘရဲ့ညီအကိုနဲ့နှမအမတွေနဲ့မိဆွေတွေဟာသူ့အိမ်ကိုလာကြပြီးသူနဲ့အတူစားတောက်ပွဲဆင်နွှဲကြတယ်။သူတို့ဟာထာဝရဘုရားကြုံတွေ့စေတဲ့ဆင်းရဲဒုက္ခတွေအတွက်ယောဘကိုဝမ်းနည်းစကားတွေပြောပြီးနှစ်သိမ့်ကြတယ်။ပြီးတော့ငွေအနှဲငယ်နဲ့ရွှေနှကွင်းတကွင်းစီပေးကြတဲ့ကွယ်ထာဝရဘုရားလဲယောဘရဲ့တက်တန်းပထမပိုင်းကိုကောင်းကြီးပေးတော်မူတာထက်ဒုတိယပိုင်းကိုပိုပြီးကောင်းကြီးပေးတော်မူတယ်သူဟာတိုး14000ကလအုပ်6000ကျွဲနွား2000နဲ့ မြဲတထောင်ကိုပိုင်တယ်။သားခုနှစ်ယောက်နဲ့သမီးသုံးယောက်ကိုလည်းထပ်မံရရှိပြီးတော့အင်မတန်မှကျန်းမာတန်ဆွမ်းကြတဲ့ကွယ်။ကဘာတဝန်းလုံးမှာယောဘရဲ့သမီးတွေလိုအစင်းလာတဲ့အမျိုးသမီးတူတယောက်မှမရှိဘူးတဲ့ကွယ်။ယောဘဟာသူ့သမီးတွေကိုသူတို့ရဲ့မောင်တွေနဲ့အတူအမွေဥစ္စာတွေကိုခွဲဝေပေးတယ်။နောက်တော့ယောဘဟာအနှစ်140အသက်ရှင်ပြီးမြင်းမြစ်တွေကိုမြင်ပြီးမှတော်တော်လေးအိုမင်းလာတဲ့အခါကျတော့အနှိမ့်စာရောက်သွားရှာတဲ့ကွယ်။တူလေးတူမလေးတို့ရေယောဘဟာပစ္စည်းဥစ္စာဆုံးရှုံးသားသမီးတွေတေဆုံးစိတ်ဆင်းရဲဒုက္ခရောက်ပြီးတောကရောက်နေတဲ့အထက်ဒီကိုယ်လုံးအနှစိမ့်တွေပေါက်ပြီးတေချင်လောက်အောင်ယောဂဝေဒနာခံစားရပေမဲ့သူကိုယ်ခွေတဲ့ဖျားသခင်အပေါ်ယုံကြည်ခိုင်မြဲတစ္ဆာရှိမြဲရှိနေတဲ့အတွက်ဖျားသခင်ကလည်းပြစ်မာတဲ့စကားတစ်ခုမှတော့မပြောခဲ့ဘူးဖျားသခင်ကနည်းနည်းပါးပါးစောရကတက်မိတာကိုတော့မှနောင်တရပြီးဝန်ချတောင်းပန်နေတဲ့ကွယ်ဒါကြောင့်ဖျားသခင်ဟာယောဘကိုတဖန်ပြန်လဲပြီးကောင်းကြီးပေးတဲ့အတွက်ပစ္စည်းတွေသားသမီးတွေနောက်ထပ်နှစတိုးပွားလာပြီးကျန်းမာပျော်ရွှင်စွာအသက်ထက်ဆုံးနေထိုင်သွားရတဲ့ကွယ်ကလေးတို့လည်းယောဘအကြောင်းကိုသိရတဲ့အခါသင်္ကန်းစာယူပြီးယောဘလိုပဲဆင်းရဲရင်ဖြစ်စေချမ်းသာနေရင်ဖြစ်စေဘုရားသခင်ကိုယုံကြည်ခြင်းခံရပြီးတစ္ဆာရှိနိုင်ကြပါစေကွယ်ဒီလေးတို့မလေးတို့အားလုံးဒီနေ့ဓမ္မကျမ်းစာပုံမြင်လေးကမှတ်သားစရာကောင်းတဲ့ပုံမြင်လေးတစ်ပုဒ်ဖြစ်တယ်ဘုရားသခင်ကိုယုံကြည်သစ္စာရှိသူရဲ့ကောင်းကြီးမင်္ဂလာဆိုတဲ့ပုံမြင်လေးကိုနားတော်တန်ဆင်းရင်းရွှင်လန်းချမ်းမြေ့ကြပါစေကွယ်ချစ်တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့ဤနူးစွာသခြင်းတလေးများကြချိန်မှာသင်တတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်းတွေပါတယ်နားဆွေငါမြေမောတရှိများရှင်ကျမတို့ရဲ့ဓာတိတော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 ခွန်6ခွန်88ခွန်669တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်။
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေဇုတင်ပါတယ်ခင်ဗျာ